ထောင်ထံသုံးနှစ်ချခံထားတဲ့ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်အစိုးရလက်ထက်စီမံဘဏ္ဍာဝန်ကြီးဦးစိုးဝင်းပြန်လည်လာပါပြီ။နိုင်ငံတော်လျှို့ဝှက်ဥပဒေချုပ်ဖောက်တဲ့မှုနဲ့အခုလိုထောင်ထံချခံထားရပြီးလွတ်ရပြေဖို့တစ်နှစ်ကျော်ရှင်နေသေးပေမဲ့ဘာကြောင့်မနေ့တောက်ကြနေ့အောက်တိုဘာ28ရက်မှာအခုလိုပြန်လွတ်ပေးလိုက်တယ်ဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဥမာကြီးကင်ဆာရောဂါခံစားနေရတဲ့စီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးဟောင်းအသက်84နှစ်အရွယ်ဦးစိုးဝင်းကိုနောက်ဆုံးရမဲသိန်းထောင်ကနေပြန်လွှတ်လာတယ်လို့ဆိုတာကိုနှိစက်သူတွေကအတည်ပြုပြောခဲ့ပါတယ်။ဦးစိုးဝင်းဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်နဲ့သူ့ရဲ့စီးပွားရေးချန်ပီယံရှောင်းထနယ်နောက် NLD ဆိုရလက်ထက်မှာပဲသူ့ရင်စီမံဗဏ္ဍာဝန်ကြီးဦးကျော်ဝင်းနောက်စီမံဗဏ္ဍာဒုဝန်ကြီးဦးဆောင်တို့နဲ့တူနိုင်ငံတော်လျှို့ဝှက်ချက်အုပ်တွေပုံမှန်3-1ကငယ်ကိုချိုးပေါက်တယ်ဆိုပြီးတရားစွဲခံရကပြီးခဲ့တဲ့စက်တင်ဘာလကမှထောင်တန်း3နှစ်စီပြစ်ဒဏ်ချခံခဲ့ရတာပါအခုဦးစိုးဝင်းပြန်လွတ်လာပြီမဲ့သူနဲ့အမှုတွေတခုတည်းကုဏကထောင်ချနေသူတွေကတော့ပြန်လွတ်လာခြင်းမရှိသေးပါဘူးဦးစိုးဝင်းကိုစစ်တပ်ကအာဏာသိမ်းပြီးနောက်ဖမ်းဆီးပြီးနေပြည်တော်ထောင်မှာချုပ်နှောင်ထားခဲ့ပါတယ်ဖမ်းဆီးခံရစဉ်ကာလအတွင်းဥမာကြီးကင်ဆာရောဂါကြောင့်နေပြည်တော်ကရင်တထောင်ဆေးရုံမှာအကြိမ်ကြိမ်ခွဲစိတ်ကုသမှုနဲ့ကင်ဆာဆေးတွေကိုခံယူခဲ့ရပါတယ်သူအမှုစစ်ဆေးစဉ်ကာလမှာပဲကင်ဆာရောဂါကြောင့်အာမခံရခဲ့တဲ့အတွက်အမှုကိုအပြင်အခြေချုပ်ဘဝနဲ့လည်းရင်ဆိုင်ခဲ့ရပါသေးတယ်။ပြစ်ဒဏ်ချခံပြီးတဲ့နောက်မှာတော့သူဟာရမဲသိန်းအချင်းထောင်မှာရွှေပြောင်းအချင်းချခံခဲ့ရတာပါခင်ဗျ။